ရုတ်နိုင်ငံကနည်းပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးဖြစ်တဲ့ End Group ကိုတည်ထောင်သူ Jack Ma အနေနဲ့လုပ်ငန်းကြီးပေါ်သူ့ရဲ့ထိ ंछ ုံမှုတွေကိုဆွန့်လွတ်တော်များဖြစ်တယ်လို့ End Group ကဒီကနေ့စနေနေ့မှာကြေညာပါတယ်online အခြေခံလုပ်ငန်းတွေအပေါ်တရုတ်ကွန်မြူနတီပါတီကစီကံဥပဒေသစ်တွေနဲ့စက်မှတ်ကန့်တက်ခဲ့ပြီးတဲ့နောက်အခုလို Jack Ma ဘက်ကအလျှော့ပေးလိုက်တာဖြစ်တယ်လို့လေးလာသူတွေကသုံးသပ်ကြပါတယ် End Group ရဲ့ဒီကနေ့ထုတ်ပြန်ချက်အရဆိုရင်ကုမ္ပဏီရှယ်ယာ34ရာခိုင်နှုန်းပိုင်ဆိုင်ထားတဲ့ Mr. Ma အနေနဲ့ကုမ္ပဏီလုပ်ငန်းတွေကိုထိ ंछ ုံတော့မှာမဟုတ်တော့ဘဲကုမ္ပဏီရဲ့အဓိကရှယ်ယာပိုင်ဆိုင်သူ10ယောက်ထဲကတယောက်အနေနဲ့ပဲရှိသွားတော့မယ်လို့ဖော်ပြထားပါတယ် online လုပ်ငန်းကြီးတွေအင်အားကြီးလာတာကိုထိန်းချုပ်ဖို့အတွက်တရုတ်အစိုးရကပြစ်မှတ်ထားကင်ွယ်တဲ့အထက်မှာ End Group နဲ့ကုမ္ပဏီခွဲတစ်ခုဖြစ်တဲ့ Alibaba online ဈေးကွက်ကြီးလဲအစောပိုင်းကပါဝင်ခဲ့ပါတယ်2020 November လတုန်းက End Group က IPO တန်ဖိုးဒေါ်လာ38ဘီလီယံနဲ့အစုရှယ်ယာဈေးကွက်မှာအစုရှယ်ယာတွေထုတ်ရောင်းဖို့စီစဉ်ထားခဲ့ပေမဲ့နောက်ဆုံးအချိန်မှာပဲအစီအစဉ်ဖျက်ခဲ့ပါတယ်တကယ်လို့ဒါအစုရှယ်ယာဈေးကွက်ထဲဝင်ခဲ့မယ်ဆိုရင်တော့အဲ့ဒီအချိန်ကကမ္ဘာမှာတန်ဖိုးအကြီးဆုံးလုပ်ငန်းကြီးဖြစ်ပါလိမ့်မယ်အဲ့ဒီနောက်မှာတွေကဒီလုပ်ငန်းကြီးကိုပြန်လည်ဖွဲ့စည်းခဲ့ရပြီးတော့ Jack Ma အနေနဲ့သူ့ရဲ့ထိန်းချုပ်မှုတွေဆွံ့လွှတ်ရမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါအစုရှယ်ယာဈေးကွက်ထဲဝင်ဖို့ပြင်ဆင်နေချိန်2020အောက်တိုဘာလတုန်းကရှန်ဟိုင်းမြို့မှာကျင်းပခဲ့တဲ့ညီလာခံတစ်ခုမှာ Jack Ma ကမိန့်ခွန်းပြောချင်မှာတရုတ်ဗန္ဒာရေးစနစ်နဲ့ဗန္ဒာရေးဆိုင်ရာအာဏာပိုင်တွေအပေါ်လူသိရှင်ကြားဝေဖန်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်း2021 January လကစပြီးတော့သူဟာလူမြင်ကွင်းကနေလုံးဝပျောက်ကွယ်သွားခဲ့တဲ့အတွက်ဖမ်းဆီးခံထားရသလားဆိုတဲ့မိန့်ခွန်းထုတ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်။အခုသတင်းပတ်ထဲမှာတော့သူ့ကိုဗန်ကောက်မြို့မှာတွေ့တယ်လို့ Jack Ma နဲ့အတူဓာတ်ပုံတွေ့ရပြီးတော့လူမှုကွန်ရက်ပေါ်တင်ကြားတဲ့ post တွေကိုကိုးကားပြီးထိုင်းသတင်းမီဒီယာတွေကဖော်ပြကြပါရစေ။